မြန်မာပြည်ပေါ်အမေရိကန်နိုင်ငံသားဦးဖိလစ်မောင်ဟာအမေရိကန်ပြည်ထောင်စုမှာအောင်မြင်တဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးအဖြစ်သမ္မတဥဘာမာကလွှတ်တော်ကိုဖိတ်ခေါ်ခံခဲ့ရတဲ့သူပါ။ကြော်တာပရီနေကသမ္မတဥဘာမာလွှတ်တော်မှာပြောတဲ့စီးပွားရေးဆိုင်ရာမိန့်ခွန်းကိုသမ္မတဂရောမီရှဲလ်ဥဘာမာနဲ့အတူတက်ရောက်နားထောင်ခွင့်ရခဲ့ပါတယ်။ဦးဖိလစ်မောင်ဟာအမေရိကန်နိုင်ငံပြည်နယ်ပေါင်း28ခုမှာဆိုင်ကွဲပေါင်း400ကျော်နဲ့ဆူရှိကုမ္ပဏီထူထောင်ပြီးလုပ်ငန်းလည်ပတ်နေတဲ့စီးပွားရေးလုပ်ငန်းရှင်ပါ။သူနဲ့သမ္မတဥဘာမာဘာဒီပြောဆိုခဲ့ကြလဲဆိုတာသိအောင်ကိုကျော်အောင်လင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။သမ္မတဘရက်ဥဘာမာနဲ့ဒီသမ္မတဂရောမီရှဲလ်ဥဘာမာတို့ကဦးဖိလစ်မန်ကိုလွှတ်တော်တဲ့အထိခေါ်ပြီးတော့တွေ့ဆုံနေ။အဲ့ဒီအကြောင်းကျွန်တော်ရှင်းပြပါခင်ဗျာ။ဘာကြောင့်တွေ့ဆုံရတာလဲ။တွေ့ဆုံတဲ့အခါမှာဘာဒီပြောတယ်တခြားဘသူတွေနဲ့တွေ့ခဲ့ဆုံခဲ့တယ်လဲဆိုတာပါရှင်းပြပါခင်ဗျာ
။အခုအချိန်မှာကုမ္ပဏီတော်တော်များများစီးပွားကျနေတဲ့အချိန်မှာကျွန်တော်တို့ကုမ္ပဏီကဘာကြောင့်စီးပွားရေးတက်နေတယ်ကုမ္ပဏီတော်တော်များများဝင်တန်းနေရှော့နေတဲ့အချိန်မှာကျွန်တော်တို့ကဘတ်လိုဝင်တန်းနေထပ်ပြီးတော့ငားရနေလဲပြီးတော့သူတို့ဂုံယူတဲ့အကြောင်းနဲ့ဒါ American Dream ဆိုပြီးတော့သူတို့ဥပမာပြချင်တဲ့တဘောလဲပါတော့ပေါ့နော်သူ
ဟုတ်ကဲ့ဆိုတော့ဦးဖိလစ်မန်ကသမရမေးတဲ့မေးခွန်းတွေကိုဘလို့ပြန်ဖြေခဲ့ပါလဲခင်ဗျာဒီလိုစီးပွားကျနေတဲ့အချိန်မှာအောင်မြင်ရတာဘလို့ချက်ကြောင့်ပါလဲ
ကျွန်တော်ကတော့အဓိကတော့ကျွန်တော်တို့ရဲ့ company ရဲ့ culture လို့ခေါ်တာပေါ့နော်ကိုကျွန်တော်တို့အဓိကရည်ရချက်ကကိုယ့်ရဲ့ဝန်ထမ်းတွေကိုပြောင်းလို့သူတို့ပြောင်းအောင်လို့သူတို့ကချန်နယ်အလုပ်တွေကိုအောင်မြင်အောင်လုပ်ရမယ်လို့တော့ကျွန်တော်တို့ထင်တယ်လေချန်နယ်ဥစ္စာတွေကတော့အတူတူဖြစ်လာလိမ့်မယ်သူတို့ကိုမိသားစုလိုဆက်ဆံသူတို့ကိုလေးစားတယ်ဆိုရင်တော့သူတို့အကုန်လုံးကိုယ့်ကိုတစ္ဆာရှိခြင်းနဲ့အကုန်လုံးလုပ်လို့အောင်မြင်မယ်လို့ပဲထင်တာတူးနဲ့တူးတယောက်နဲ့တယောက်နဲ့အချိုးပြုတဲ့တပေါ်မျိုးပေါ့
ဟုတ်ကဲ့ခင်ဗျာသမ္မတဥဘာမာမနေ့တုန်းကပြောသွားခဲ့တဲ့မိန်ခွန်းထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေကိုအများကြီးကူညီမယ်ဆိုပြီးတော့ဘီလီယံနဲ့ချီပြီးတော့ကူညီမယ်ဆိုပြီးတော့သူလွှတ်တော်ကိုတင်ပြတာရှိပါတယ်ခင်ဗျာဟိုဦးဖိလစ်မန်တို့ရောငွေကြေးအရထောက်ပံ့ကူညီပြီးတော့လုပ်ငန်းတွေတိုးချဲ့ဖို့အတွက်သမ္မတကအစီအစဉ်တွေဆွေးနွေးတာတွေရှိပါလားခင်ဗျာ
တဦးချင်းရလို့တော့ကူညီဖို့တော့သူ့မှာအစီအစဉ်မရှိပါဘူးသူ့အနေနဲ့ကအသေးစားလုပ်ငန်းတွေကိုအားလုံးကိုအခွန်လျှော့ပေးမယ်ဆိုပြီးတော့လူတိုင်းကိုကူညီဖို့အလို့တမပုံငှားဖို့အဲ့ဒါတွေကိုတော့အစိုးပြုထားတဲ့အချိန်ကစားထဲမှာပါပါတယ်ကို
ဟုတ်တခြားသမရနဲ့ပြောဆိုတဲ့အထဲမှာထူးခြားချက်တွေဘာရှိပါလဲခင်ဗျာ
အဓိကကတော့လုပ်ငန်းကိန်းကန်းအကြောင်းပဲအဓိကပြောတာများပါတယ်နိုင်ငံမှာလက်လောဖြစ်နေတဲ့လူတွေလုပ်ငန်းစီးပွားကျနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပြန်ပြီးတော့ကောင်းအောင်လုပ်မယ်ဆိုတော့အဲ့ဒီကိစ္စတစ်ခုပဲဦးအဓိကထားပြီးပြောပါတယ်သူကိုယ်တိုင်လည်းအချိန်တော့တိတ်မရ
မြန်မာနိုင်ငံမှာမွေးဖွားခဲ့တဲ့ဦးဖိလစ်မန်ကအခုအမေရိကန်သမရနဲ့သမရဂရွန်နဲ့ပါတွေ့တယ်လှုပ်တော်ထဲမှာခေါ်ပြီးတော့နမူနာပြရလောက်အောင်ကိုအောင်မြင်တဲ့စီးပွားရေးတမတယောက်ဖြစ်လာတယ်ဆိုတော့ဘလောက်ထိကိုယ့်ရဲ့စီးပွားရေးလုပ်ငန်းတွေကိုဘလောက်ထိအောင်မြင်အောင်ဆက်လုပ်ဖို့စိတ်ကူးတွေရပါလဲ
ကျွန်တော်တို့ company ဘလောက်အောင်မြင်မအောင်မြင်တိုင်းတာတော့ကျွန်တော်တို့ sign ဘလောက်ချက်နိုင်လဲကျွန်တော်တို့ပတ်စံဘလောက်ရရပုံမှာမူတည်ပြီးတော့ကျွန်တော်တို့ time trial လေးမရှိပါဘူးကျွန်တော်တို့ဝန်ထမ်းတွေဘလောက်ထိစာဝတ်နေအောင်မြင်တယ်မအောင်မြင်တယ်ပုံမှာကျွန်တော်တို့အိုက်တာကိုကြည့်ပြီးတော့ time ပါပါတယ်အဲ့ဒီကိစ္စကိုလည်းကျွန်တော်သမ္မတကိုပြောပါတယ်နိုင်ငံတိုးတက်တာနဲ့ company နဲ့အတူတူပဲ company အခုတိုးတက်တယ်ဆိုတော့ဘလောက်ပတ်စံရှာနိုင်တဲ့ပုံမှာမမူတည်ဘူးကိုယ့်ရဲ့ဝန်ထမ်းတွေဘလောက်ကျွန်တော်တို့ချိပေးနိုင်လဲစောက်ရှောက်ပေးနိုင်တဲ့ပုံမှာမူတည်ပါရဲ့
ဦးဖိလစ်မန်ကိုကျွန်တော်တို့ကအမေရိကန်ကမီလီယံနာတစ်ထည်လို့ပြောလို့ရပြီလားဘီလီယံနာလို့ပြောရမလား
ကျွန်တော်ကိုကျွန်တော်တော့အဲ့လိုအစီကိုကျွန်တော်မတတ်မှတ်သေးပါဘူးကိုကျွန်တော်အလုပ်တစ်ခုအလုပ်နေတာကျွန်တော်ပတ်စံတစ်ခုတည်းအကြောင်းမဟုတ်ပါဘူးကျွန်တော်အလုပ်တစ်ခုကိုမပြောတဲ့အချိန်ကြီးတော့ကျွန်တော်ဒီလုပ်ငန်းမှာလုပ်တော့မှမထင်ဘူးအလုပ်ကိုလည်းနောက်လူတွေကိုလည်းကျွန်တော်အနည်းနဲ့အကြံပေးချင်တာအလုပ်လုပ်တယ်ဆိုရင်ချာပြောတဲ့အလုပ်မှာအလုပ်ကိုပတ်စံကြောင်းတစ်ခုတည်းနဲ့တော့မလုပ်စေချင်ဘူးဘဝဆိုတာတော်တော်လေးပဲမပြောတော့တဲ့အချိန်ကြီးတော့ဒီအလုပ်ကိုဘာလို့ဆက်လုပ်မှာလဲနော
်ဟုတ်ကဲ့ဦးဖိလစ်မန်အခုလိုရှင်းပြတာကျေးဇူးများတင်ပါတယ်ခင်ဗျာ